ပြီးရင်အမေရိကန်သမားရွေးကောက်ပွဲမှာရုရှားကဂျာဝင်နောက်ဆက်ခဲ့လို့ဆက်စပ်နေရတယ်ကိုရုရှားသမားဗလာဒီမီယာပူတင်ကဒီကနေ့ပဲပြချလိုက်တယ်လို့အမေရိကန်သမားဒိုနယ်ထရန့်ရဲ့ပြန်ပတ်တီကသမားအဖြစ်တရားဝင်မှုကိုထုံးနဲ့တက်ခတ်ဖို့ဆူဆော့ချက်တက်တာဖြစ်ကြောင်းလည်းပြောဆိုလိုက်ပါတယ်။နိုင်ငံဆက်ဆံရေးပုံမှန်ပြန်ဖြစ်မယ်လို့မျှော်လင့်ကြောင်းလည်းမော်စကိုမြို့တော်မှာဒီကနေ့ပြုလုပ်ခဲ့တဲ့နှစ်ပတ်လည်သတင်းစာရှင်းလင်းပွဲမှာရုရှားသမားကပြောဆိုလိုက်ကြပါအမေရိကန်ထောက်လိုင်းအေဂျင်စီတွေကတော့အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ကိုဆင်လောက်ဟီလာရီကလင်တန်ကိုသမ္မတလောက်ဆန့်ကအနံ့ယူနေအောင်ဂျာဝင်ကူညီရဲ့လိုရည်တွေကိုရုရှားသမ္မတကိုယ်တိုင်ညွှန်ကြားခဲ့တယ်လို့ယုံကြည်ထားကြပါတယ်။ဒါနဲ့ထင်ကျုပ်ရေးစာချုပ်တွေနဲ့ပတ်သက်လို့ရုရှားကဆက်လက်လိုက်နာဆောင်ရွက်တော့မှာဖြစ်ပေမဲ့အမေရိကန်ကသဘောတူညီချက်တွေကနေတုတ်ထွက်သွားမှာကိုစိုးရိမ်ကြောင်းလဲမစ္စတာပူတင်ကပြောဆိုခဲ့တာပါ။အမေရိကန်နဲ့အပြန်ဆက်လက်တက်ဆက်မှုတွေမဖြစ်စေဘဲရုရှားနိုင်ငံကစစ်ရေးအားတောင့်တင်းအောင်ကြိုးပမ်းသွားမှာဖြစ်ကြောင်းလဲပြောဆိုသွားပါတယ်။မြန်မာ့ရဲ့အရေးနဲ့ပတ်သက်လို့အမေရိကန်ကအင်အားသုံးဖြည့်ရှင်မဲ့စီစဉ်ဟာစိုးရိမ်ကျိုးဆက်တွေကျင်းပနိုင်တယ်လို့လည်းပြောဆိုခဲ့တာပါ။မြန်မာ့ရဲ့နျူကလ িয়ার စီစဉ်ပေါ်လက်မခံကြောင်းပြောဆိုပြီးမှလည်းဒီလိုလို့အမေရိကန်ကစခဲ့တာလို့လည်းပြစ်တင်ပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံနဲ့ပတ်သက်လို့ပြောဆိုရမှာတော့နိုင်ငံကြီးကတိုက်ဆိုင်မှုရှိတဲ့စစ်တပ်ကိုရှိဖို့လိုအပ်ကြောင်းဒေသရှင်တွေမှာရုရှားသမ္မတကပြောဆိုသွားတယ်လို့ရှင်းနေတဲ့ရွေးကောက်ပွဲကြီးကျင်းပတဲ့အခါမြန်မာ့ရဲ့ရုရှားပါတီကနေရှင်းပြနေတဲ့အစားတတိပုဂ္ဂလအဖြစ်ရှင်းပြသွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။သမ္မတပူတင်ကဝန်ကြီးချုပ်ဖြစ်နေရောသမ္မတဖြစ်နေပါရုရှားနိုင်ငံအကြီးအကဲဖြစ်1999ခုနှစ်ကတာဝန်ယူလာခဲ့တာဖြစ်ပြီး2024ခုနှစ်ထိတာဝန်ယူနိုင်ဖို့ရှင်းနေရွေးကောက်ပွဲမှာပြန်လည်ရွေးကောက်မယ်အစီအစဉ်ကိုလည်းပြီးခဲ့တဲ့သတင်းပတ်သက်မှာပဲတည်ဝင်ကြေညာထားတာဖြစ်ပါတယ်။